စကိုင်းတိုင်းမုံရမြို့တတော်ရက်ကွက်မှာနေင်းနဲ့ဝင်ဓမြတိုက်ပြီးကိုဝင်ဆောင်အမျိုးသမီးတူကိုပြစ်ခတ်ခဲ့တဲ့လူတွေဟာမြို့ပြပျောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့သူတို့ကိုဖမ်းဆီးထားတဲ့မုံရွာ Guardian Force ကပြောပါတယ်။အဲ့ဒီဖြစ်စမှာပါဝင်တဲ့ကျူးလွန်သူ9ဦးကိုဖမ်းဆီးထားပြီးအချင်းနောက်နဲ့ပို့လိုက်တယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမွန်ကစူးစီးတင်ပြပေးပါမယ်ခင်ဗျာ
။မုံရွာမြို့ထန်းတော်ရက်ကွက်အင်းဖြက်လန်းကနေင်းသိန်းကိုအော်ဂိုလတ်၁၀ရက်နေ့လယ်3နာရီဝန်းကျင်မှာလူသူစုရောက်လာပြီးပစ္စည်းလူရဲရင်နေမှာရှိတဲ့လူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာပါ။အဲ့ဒီပြစ်ခတ်မှုကြောင့်မွေးကန်ဤကိုဝင်ဆောင်အမျိုးသမီးတိတ်ဆုံးခဲ့ပြီးဖုန်းနှလုံးနဲ့ဆိုင်ငယ်တစ်စီးကိုလည်းယူဆောင်သွားတယ်လို့အနီးဝန်းကျင်မှာနေထိုင်သူတွေကပြောပါရယ်။ကျူးလွန်သူတွေကိုမုံရွာ Guardian Force ကဖမ်းဆီးရမိပြီးသူတို့ကိုစစ်ဆေးနေတဲ့ရုပ်သံဖိုင်လည်းလူမှုကွန်ရက်ကနေတဆင့်ပြန့်နှံ့လာပါရယ်။ကျူးလွန်သူ9ဦးလုံးကိုအကျဉ်းထောင်နဲ့ပို့ထားလိုက်ပြီးလို့သူတို့ကိုစစ်ဆေးခဲ့တဲ့မုံရွာ GF တာဝန်ရှိသူကိုအကူးကပြောပါရယ်။
အနောက်ဆုံးအခြေအနေကတော့ကျွန်တော်တို့အခုသူတို့ကိုထောင်တော့ပို့လိုက်ပြီပေါ့နော်အကျဉ်းထောင်ကိုပို့လိုက်ပါပြီကျွန်တော်တို့ဘက်ကအကျဉ်းထောင်ပေါ့ဗ
ျမုံရွာ Guardian Force ဟာစကိုင်းတိုင်းထဲမှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ဒေသခံအဖွဲ့တွေကြားကတိုက်ပွဲတွေမှာပူးပေါင်းမဟာမိတ်အနေနဲ့ဝင်ရောက်ပါဝင်လေးရှိပါတယ်စကိုင်းတိုင်းရွှေဘုံမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကုန်မှာဖြစ်ပွားခဲ့တဲ့6ရက်ကြာတိုက်ပွဲမှာလည်းမုံရွာ Guardian Force အပါအဝင်ဒေသခံတော်လှန်ရေးအဖွဲ့10ဖွဲ့တပ်မင်းနဲ့ပူးပေါင်းပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့ကြတာပါနေအိမ်ထဲဝင်ပစ္စည်းတွေကိုလူရက်ပြီးကိုဝင်ဆောင်အမျိုးသမီးကိုတနက်နေ့ပြစ်တက်သွားသူတွေဟာမုံရွာ Guardian Force ကဆိုပြီးအစောပိုင်းမှာဆွဆွဲတာတွေလည်းရှိခဲ့ပါတယ်။ကျူးလွန်သူတွေဟာမုံရွာ GF ကမဟုတ်ကြောင်းညှင်းဆိုထားပြီးမျိုးပြပျောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့ကိုဝါကူးကပြောပါရတယ်
။ကျွန်တော်တို့စေကြောင်းကလူပေါ့အချင်းချင်းပြန်ဖမ်းတယ်ပေါ့ကျွန်တော်တို့လုပ်တဲ့သူချင်းတယ်ဟုတ်။အဲ့ဒါအဲ့ကိစ္စကိုလည်းခဏနေကျွန်တော်တက်ရှင်းပေးပါမယ်။ဒီကောင်တွေလည်းလက်နက်ကင်နဲ့အဖွဲ့စည်းရပဲ။ UG အဖွဲ့ပေါ့လူစီအဖွဲ့ဟုတ်ပဲလောလောဆယ်တော့အဲ့အဖွဲ့ကိုအတီးပြို့တော့ကျွန်တော်တို့လိုက်နေတယ်ဗျ
မုံရွာမျိုးထန်းတော်ရက်ကွက်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်အဲ့ဒီအနီးတစ်ဝိုက်မှာစစ်ကောင်စီအဖွဲ့တွေရှိနေတယ်လို့သိရပါတယ်မြို့တွင်းအသွားအလာကတော့ပုံမှန်အတိုင်းရှိနေပြီးအရင်ရက်တွေကလို့အချို့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတော့ဆက်ပြီးရှိနေတယ်လို့မုံရွာဒေသခံတို့ကပြောပါတယ
်နေရောအထူးခြားကြီးတော့မရှိပါဘူးမဟုတ်အမျိုးတွေတော့အဲ့လိုတချို့တလေတနေရာတော့အဆက်ဆက်ရှိရလို့တော့ရှိရပါမှာဟုတ်ကျွန်တော်တို့သွားကြပါတယ်မဟုတ်တခါတလေတော့အဲ့လိုမျိုးကြီးလမ်းမှာဆက်ဆက်ရလို့ပါလို့ရှိရခြင်းဟုတ်
တိတ်ဆုံးသူအမျိုးသမီးဟာဦးကောင်းကိုကြည်ထိမှန်ခဲ့ပြီးတော့မိခင်နဲ့အတူဘိုက်ထဲကကလေးပါတိတ်ဆုံးသွားခဲ့တာပါကျူးလွန်သူတွေဟာမျိုးပြပျောက်ကြားအဖွဲ့ကဖြစ်တယ်လို့သူတို့ကိုဖမ်းမိထားတဲ့ Guardian Force ကပြောပေမဲ့ VOA အနေနဲ့တိကျအတိမပြုနိုင်သေးပါဘူးမုံရွာမျိုးပေါ်မှာစစ်ကောင်စီတပ်တွေလှည့်လည်သွားလာပြီးလမ်းမပေါ်မှာစစ်ဆေးရာတွေရှိနေတဲ့ကြားကကျူးလွန်သူမသိတဲ့လူရဲမှုတွေကလည်းရှိနေတာပါပစ္စည်းဝင်လူတွေသူတွေမှာတနက်ပလာတာမျိုးလည်းတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်လနဲ့ပြပြီးအကျံဖက်ဓမြတိုက်လူရက်တာတွေဟာတကြံကာလပြီးနောက်ပိုင်းမုံရွာမြို့ပေါ်မှာခက်စိတ်စိတ်ဖြစ်လာပြီးမြဲရဲစခန်းမှာတိုင်ကြားတာမျိုးတိတ်မတွေ့ရဘူးလို့လည်းပြောပါတယ်မြန်မာနိုင်ငံမှာစစ်သက်အာဏာသိမ်းပြီးနောက်ပိုင်းဘသူဘဝကျူးလွန်နေဆိုတာမသိရတဲ့ခိုးဆိုးလူရက်မှုတွေပြစ်ခတ်ခံရတာတွေကမကြာခဏဆိုလိုရှိနေပြီးနေဘက်အချိန်မျိုးပြနေရာတွေမှာပါလုံခြုံရေးစိုးရိမ်ရတဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ